NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2025ရွေးကောက်ပွဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားယဉ်ကျေးစည်းရေးနဲ့တိုင်းရင်းသားအရေးစားတဲ့2030ကြားဖြတ်ရွေးကောက်ပွဲတွေကချမှတ်ခဲ့တဲ့မူတွေအတိုင်းကိုင်းဆောင်ပြီးဆက်ဆောင်ရွက်သွားဖို့ဗဟိုအလုံးမှုဆောင်တွေကဆုံဖြတ်ချက်ချမှတ်လိုက်တယ်လို့ဗဟိုအလုံးမှုဆောင်တူဦးကပြောပါရယ်2035ရွေးကောက်ပွဲအကျိုးလှူရှာမှုအဖြစ်အတိတ်ကအတိုက်အခံပါတီဖြစ်တဲ့ NLD ပါတီရဲ့မြန်မာနိုင်ငံတော်တိုင်းနယ်ပြည်နယ်အသီးသီးကဗဟိုအလုံးမှုဆောင်တရားကျော်တက်ရောက်တဲ့အစည်းအဝေးမှာဆုံဖြတ်လိုက်ကြတာအသေးစိတ်ကိုဆက်သွယ်ဆုံးဆန်းထားတဲ့မဆုမုံကပြောပြပေးပါရှင
်2015အကြိုရွေးကောက်ပွဲပြင်ဆင်နိုင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ပထမအကြိမ်ဗဟိုကော်မတီစရုပ်ဒအစည်းအဝေးကိုရန်ကုန်မြို့မှာဒီဇင်ဘာလ13ရက်နဲ့14ရက်နှစ်ရက်ဆက်တိုက်ကျင်းပခဲ့ပြီးတော့တိုင်းနယ်ပြည်နယ်အသီးသီးကဗဟိုကော်မတီဝင်112ယောက်တက်ရောက်ခဲ့ပါတယ်ဒီကနေ့စည်းဝေးနောက်ဆုံးနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲမှာကျင့်သုံးမဲ့ပါတီမူတွေနဲ့ပတ်သက်လို့ကြားပြတ်ရွေးကောက်ပွဲတွေကချမှတ်ခဲ့တဲ့မူတွေအတိုင်းကျင့်သုံးသွားမယ်အကြောင်းအဓိကဆုံးဖြတ်ချက်ချခဲ့တာတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဆုံးဖြတ်ချက်တွေဖြေကအဓိကလို့ပြောရင်တော့ကြားပြတ်ရွေးကောက်ပွဲတွေကအငြင်းလို့ချမှတ်ခဲ့တဲ့မူ300အဲ့ဒါကဖွဲ့စည်းပုံတရားဝင်တွေပြင်ဆင်ရေးနော်တိုင်းရင်းသားအမျိုးသားညီညွတ်ရေးအဲ့ဒီမူတွေကိုဆက်လက်ပြီးအတည်ပြုတယ်လို့ဆုံးဖြတ်တယ်။သဘောကတော့လာမယ့်ရွေးကောက်ပွဲမှာဆက်လက်ပြီးတော့ချက်မှတ်မဲ့မူတွေထဲမှာအဲ့ဒါတွေကိုအတည်ပြုမယ်အဲ့ဒါတွေပါမယ်လို့ဆုံးဖြတ်တာအရေးကြီးတဲ့ဆုံးဖြတ်ချက်လို့အငြင်းထင်ပါတယ်။အမျိုးသားညီညွတ်ရေးရေးဆိုတာငြိမ်းချမ်းရေးအကျိုးဝင်တာပေါ့နော်။ငြိမ်းချမ်းရေးအခုကာလမှာအခြေအနေတွေကမကောင်းဘူးလို့ပြောတဲ့လူတွေလည်းအများကြီးရှိနေတယ်ဘလုတ်ပဲစီရင်ရင်ရင်နဲ့ပတ်သက်ပြီးတော့အံရဲတို့အပြုတ်ဘောဆောင်ပြီးတော့ငင်းညာကြီးဆောင်ရွက်ဖို့ကိုလည်းအဲ့ဒီမှာပါပါတယ
်ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ဒီမိုကရေစီစံနှုန်းစံထားတွေနဲ့ကိုက်ညီအောင်မပြောင်းလဲပဲနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီလို့ပြောလို့မရနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲဟာမြန်မာနိုင်ငံအနေနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုရောက်မရောက်ဆိုတာအဆုံးဖြတ်ပေးမှာဖြစ်တယ်လို့ပြောဆိုသလိုတွဲဆောင်ဆွေးနွေးရေးကိုပြက်ပြားအောင်လမ်းလွှဲတဲ့လုပ်ရက်တွေကို NLD အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းအစည်းအဝေးပထမရက်ဖွင့်ပွဲမှာမိကွန်းပြောဆိုခဲ့တာပါအမျိုးသားယဉ်ကျေးစည်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့ပြီးတော့စီလုံးညီညွတ်ရေးဆောင်ရွက်ဖို့အပြင်ရွေးကောက်ပွဲအောင်နိုင်ရေးစီယုံလှုပ်ရှားမှုကိစ္စတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ကြတာတွေကိုမန္တလေးတိုင်းဗဟိုကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကအခုလိုပြောပါတယ
်။ဟိုတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီအဖွဲ့အစည်းတွေနဲ့ဟလာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဘယ်လိုမျိုးစီစီလုံးလုံးပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာကိုတိုင်းရင်းသားဒေသတွေကတင်ပြလာတာရှိတယ်။နောက်တိုင်းရင်းသားအဖွဲ့အစည်းတွေကိုအခုကျမတို့ NLD မှာပါဝင်နေပေါ့နော်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုဘလို့အစစ်သက်ထားပလဲဆိုတာကိုတိုင်းရင်းသားတွေပြင်ပြထားရှိတယ်။2015ရွေးကောက်ပွဲနီးလာပြီးဖြစ်တဲ့အတွက်အောင်နိုင်ရေးကိစ္စတွေကိုဘလို့လုပ်ကြမလဲဆိုပြီးတော့တင်ပြလာတာတော့ရှိပါတယ
်။လာမယ့်2015ကို NLD ဘက်ကစီယုံရေးနှစ်အဖြစ်သတ်မှတ်လိုက်ပြီးတော့ရွေးကောက်ပွဲကာလလွှတ်တော်ကိုယ်စားလှယ်ရွေးချယ်မှုတွေနဲ့အတူလာမယ့်ရွေးကောက်ပွဲကာလနိုင်ငံအဝန်းစီယုံလှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒေါ်စနာမင်းပြောပြတာကတော့
အဓိကကတော့2015ကိုစီယုံရည်ချင်းအဖြစ်ကြာတန်းမယ်လို့ဆုံးဖြတ်လိုက်ပါတယ်2015နှစ်ပတ်လုံးကိုဗုဒ္ဓရာတိအထိမ့်မှတ်ပွဲတွေကိုနိုင်ငံနဲ့အမှတ်လှုပ်ဆောင်သွားဖို့ဆိုပြီးတော့ဒီလိုမျိုးဆုံးဖြတ်လိုက်တယ်ဒါပေမဲ့ဘလို့ strategy တွေနဲ့စီယုံရည်တွေလှုပ်ဆောင်မလဲဆိုတာကတော့အသေးစိတ်ကိုတော့ဘာမှမပြတမ်းဘူးအော်ဒီတော့ကိုယ်လေတဲ့အချင်းပေါ့နော်ဘယ်လိုသတ်မှတ်ထားကြလဲဆိုပြီးတော့တိုင်းနဲ့ပြည်နယ်ကမေးတာရှိပါတယ်အဲ့ဒီမှာကြတော့လွတ်တော်ကိုယ်လေတွေရဲ့ရည်ချင်းတွေရခင်ပေးထားတဲ့မူတိုင်းနဲ့ဒီတိုင်းနဲ့သတ်မှတ်ထားပါတယ်လို့ပြောတယ်အဲ့ဒါကတော့ဗာလဲဆိုရင်ချင်းလုံးဝပေါ့နော်ဟိုအမျိုးပါတီပေါ်မှာတစ္ဆာရှိရဲ့လူတိုင်းသားကိုဦးစားပေးမယ်ဆိုတော့ဒီလူကိုယ်တော့ချမှတ်ထားတဲ့မူတိုင်းပဲလို့ပြန်ဖြေပါတယ်
နိုင်ငံတွင်းပြည်သူတွေကြားလိုအပ်ချက်တွေကိုအရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနဲ့ပတ်သက်လို့အရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကချမှတ်ခဲ့တဲ့မူဝါဒတချို့ကိုလည်းပြန်လည်ပြင်ဆင်ခဲ့တာတွေရှိတယ်လို့ဒေါ်စနာမင်းကပြောပြပါတယ်
အော်ဒီကိုယ်တော့ကတော့ NLD ကဟာလာ CSO ရေဒေတာဘေးမှာရှိတဲ့ CSO NGO တွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်ထားတဲ့ကိစ္စတွေကိုခွင့်မပြုပါဘူး။ဒါပေမဲ့အခုကတော့ဒီဒေတာဘေးမှာရှိနေတဲ့သူတို့အတိုင်းအတာတွေကတင်ပြတာရှိပါတယ်။ဒီ NLD ထက်ပိုပြီးတော့ CSO NGO တွေကဒီလူလူတွေနဲ့ပိုပြီးထိတွေ့တာတွေများတယ်။အဲတော့သူတို့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းတယ်လို့ပြောပါတယ်။အဲတော့ဒီ CSO NGO တွေနဲ့လည်းချိတ်ဆက်ပြီးတော့ဆောင်ရွက်လို့ရပါတယ်တဲ့။အဲ့လိုမျိုးခွင့်ပြုနေပေးလိုက်ပါတယ်
တိုင်းဒေသကြီးအသီးသီးကတက်ရောက်လာတဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေဘက်ကအစီရင်ခံစာတွေတင်သွင်းဆွေးနွေးပြီးတဲ့အခါမှာတော့ပါတီတွင်း2015လှုပ်ရှားမှုတွေကိုဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးရန်ကုန်မှာနှစ်ရက်တာကျင်းပခဲ့တဲ့ဗဟိုလုံးမှုဆောင်ကော်မတီအစည်းအဝေးအပြီးမှာတော့သတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်း NND ကပြုလုပ်ခဲ့ပါတယ်ရှင်။